မြန်မာနိုင်ငံမှာဆေးအာဏာသိမ်းခဲ့ပြီးတဲ့နောက်အန္တရာယ်ကြုံရသူတွေတဲ့ဆရာဝန်တွေလည်းပါနေတယ်လို့ပြောရင်မမှားပါဘူးလမ်းပေါ်ထွက်ဆန္ဒပြလို့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM နှုတ်ရှားမှုလုပ်လို့ဆိုပြီးစစ်ကောင်စီကဖမ်းဆီးအရေးယူဖို့စ조사နေမျိုးတွေမဟုတ်ပဲလူနာကိုဆေးကုသပေးတဲ့အတွက်ပါဆရာဝန်တွေဟာရန်သူလို့သဘောထားတာခံရပါတယ်ဒါပေမဲ့လည်းဆရာဝန်တွေကတော့သူတို့ပြုထားတဲ့တစ္ဆာအဋ္ဌံအတိုင်းလူနာတွေကိုကြောသားရင်သာမခွဲကုသပေးနေကြပါတယ်။ဆန္ဒပြသူတွေကိုစစ်တပ်ကမပြတ်နှိမ်နှင်းနေတဲ့မြို့တစ်မြို့ကပြစ်ခတ်နှိမ်နှင်းခံရသူတွေကိုအန်ဒီရဲ့ဂျားကကူညီကယ်ဆယ်ပေးနေတဲ့ဆရာဝန်တယောက်ရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါ။
ထိတိုက်တွေ့ရပြစ်တာခတ်တာတွေကြားပြီးတော့ကျွန်တော်တို့မနက်မိုးနှင်းကြတဲ့အဲအချင်းချင်းနဲ့တူတူပေးရပါတော့ Facebook တွေပါကြီးကြည့်လိုက်တယ်။ပဲနေရာမှာတော့ထိတိုက်တွေ့နေပြီ။အဲပြစ်ခတ်တွေရှိရဆိုကျွန်တော်တို့အကောင်တော့ကအဲယောဘာပေါ့တာဝန်ခွဲလိုက်ကြပါဆရာဝန်ကြီးကတော့ဒီ ambulance နဲ့လိုက်မဲ့လူကလိုက်မယ်ဒါမဟုတ်အဟို base time ကတ်မှာပဲဖြစ်ဖြစ် base time မလားပေါ့နော်အဲ့လိုမျိုးနေရာပေါ်မူတည်ရတာပေါ့အဲ့လိုမျိုးစဉ်းစားပြီးကျွန်တော်တို့ကအဲ့ ambulance နဲ့လိုက်တဲ့လူကလိုက်တယ်ဒါမှမဟုတ်ရင်ကတ်မှာပဲတွားထိုင်ပြီးစောင့်နေရရှိရပါပေါ့နော်အဲအရင်များတဲ့လူနာအရင်များတဲ့နေတွေမျိုးဆိုရင်တော့ကျွန်တော်တို့အဲ့ကတ်မှာပဲဟိုဟာလူနာကုန်ပြန်တယ်ပြီးတော့ကတ်မှာပဲအဓိကကူပေးလိုက်တာ
သူပြောတဲ့ camp ဆိုတာကတော့ lunary ကိုအရေးပေါ်ကုသပေးနိုင်ဖို့ပြင်ဆင်ထားတဲ့ယာယီဆေးကုနေရာတွေဖြစ်ပါတယ်
။ကျွန်တော်တို့အဖွဲ့ပေါ့နော် medical ဟိုကနေ ambulance ဒီ provider တစ်ခွင်နဲ့ design ထားပါလို့ကျွန်တော်တို့ဒီအပြင်ဆရာဝန်တွေအုပ်စုရဲ့ဒီ provider အဖွဲ့ရဲ့ join ပြီးတော့ပေါ့ကျွန်တော်တို့စီကအဲ့ဒီဖြစ်ပြီးဆိုရင်ကျွန်တော်တို့ထိတ်တိုက်တွေ့တဲ့နေရာတွေပါလေနေတွေပါလေဆိုရင်ကျွန်တော်တို့ဘက်ကအဲ့ဒီ ambulance ကိုကဟိုလောက်ထွက်တယ်၄စီးလောက်ပေါ့အများဆုံးပေါ့နော်ဒီနေ့အဲ့လိုထွက်တယ်ထွက်ပြီးတော့လူနာတွားကောက်တယ်ပေါ့နော်ကောက်ပြီးတော့ကျတော့ကျွန်တော်တို့အိမ်မှာလူနာကောင်းရင်းနဲ့ဒီအရေးပေါ်ကုသမှုပေးတဲ့ကားပေါ်မှာလည်းပစ္စည်းစုံပါတယ်ပေါ့ကုတယ်တကယ်လို့တစ်ခါကျရင်တချို့အခြေအနေတွေကျတော့အဲ့ဒီလူနာကောက်တဲ့နေရာမှာကုဖို့အဆင်မပြေကျွန်တော်တို့ကအတီရက်ွက်အနီးနာရက်ွက်မှာတစ်ခုမှဖြစ်ဖြစ်အိမ်တိုင်မှာပေါ့နော်ဓမ္မယုံတစ်ခုမှဖြစ်ဖြစ်အဲ့လိုမျိုးကမ်ဘေ့စ်ယူပြီးတော့အဲ့မှာလူနာတွေခေါ်ပြီးကုတာရှိတယ်တစ်ခါကျရင်ကမ်ကိုခေါ်ပြီးတော့ကုလိုက်တာမျိုးရှိတယ်
ဟုတ်ပါ
ရှင်ရတခုနဲ့ပြောရရင်ကျွန်တော်တို့ဟိုပေါ့28ရက်နေ့ပေါ့လေမတ်လ28ရက်နေ့အဲ့နေရာဆိုရင်ဒီမှာလဲအပြစ်ခတ်ကတော်တော်ကြီးများတယ်အဲကျွန်တော်တို့ဆိုရင်ဟိုပေါ့မနိုင်ဘောကျွန်တော်တို့အင်အားနဲ့တော့မနိုင်ဘူးပြီးတော့တခုပြဿနာတက်တာကြတော့အဲ့လိုပဲဒီလူနာကောက်ဝိုင်းရင်နောက်ကနေလူတွေကလိုက်ပြီးတော့ပြစ်တာလိုက်ပြီးတော့ဖမ်းတာဒါမှမဟုတ်စိုင်းကယ်တွေနဲ့တလန်တွေရဲဝတ်တွေနဲ့လိုက်တာတွေရှိရလေအဲမျိုးကိုစီရလူနာရောက်ဖို့လည်းခတ်တယ်အဲ့လိုနေမျိုးရောက်လာရင်လည်းအပြုံလိုက်ကြီးရောက်တာအဲ့နေရာဆိုရင်လုံးဝမနိုင်ဟိုအလောင်းလေးဆိုတော့ပုံလိုက်ကြီးဖြစ်ကုန်လားအဲကျွန်တော်တို့ဆိုရင်တချို့အလောင်းလေးဆိုရင်ကြော်လွှားပြီးတော့အဲ့လိုမျိုးတဲရတာတွေရှိရလူနာတွေဆိုလည်းတွေးထွက်တန်ယူနေတယ်အများကြီးပဲပေါ့နော်အဲ့လိုမျိုးနေ့တွေဆိုရင်တော့အဲတခါကျ ambulance မှာတော့ကျွန်တော်တို့ဆရာဝန်မလိုက်နိုင်တော့ဆရာဝန်ကတော့ကတ်မှာပဲနေခဲ့လူနာပဲတော့ကောက်ပေးပါတော့ provider ဖွဲ့လူနာတွေတော့ကောက်ပြီးတော့အဲကန့်ကိုတဲလာအဲ့လိုကြီးကူးရတာပေါ့တနည်းတနည်းကတော့အမြင်တန်းကအဲ့လိုပါပဲကျွန်တော်မနက်မိုးလေးမိဆိုရတယ်အဲဘယ်နေရာမှာထိတိုက်တွေ့နေပြီပြင်းနေပြီစနားပြတာဖြုတ်ခွဲနေပြီကြာရင်တော့အစင်တက်စတန်းမိုင်းလောက်ထားရတာပဲ
စစ်ပွဲပဋိပက္ခတွေဖြစ်နေရင်တောင်ဆရာဝန်တွေဆေးဝင်တန်းတွေဆိုတာဟာဆေးကုသခွင့်ရှိရမှာဖြစ်ပါတယ်လူနာတင်ကားဆေးဝင်တန်းဆိုတာထင်သာမြင်သာတဲ့အမှတ်အသားပါရက်နဲ့ပြစ်ခတ်တာဟာနိုင်ငံတကာလူ့ခွင့်ရဥပဒေအရဆက်ရစွဲမှုမြောက်ပါတယ်မြန်မာနိုင်ငံမှာတော့တပ်ဖွဲ့ဝင်တွေဟာဆေးဝင်တန်းတွေကိုရိုက်နှက်လူနာတင်ကားတွေကိုပါပြစ်ခတ်တဲ့တပ်သေးတွေရှိပါတယ
်အတီးကအခက်ခဲကကျွန်တော်တို့လူနာကောက်ဖို့အခက်ခဲပဲဒီနေကင်းဘတ်ဆိုလည်းလူနာတောက်ကောင်းရင်ကျွန်တော် ambulance car ဆိုခုကတည့်ရတိုင်း ambulance car လည်းသူတို့ကဖမ်းတယ်ကြည်ဒီဘောမျိုးကနိုင်ငံရေးအကြောင်းဖြစ်တဲ့လူနာကြည်ထိခံလူနာဆိုရင်သူတို့ကကောက်ခံကောက်ဖို့မပေးဘူးကောက်တော့ရင်နောက်ကနေဆက်ချင်းလိုက်လူတယ်အဲ dead body တောင်မှလိုက်လူတာမျိုးရှိတယ်ကျွန်တော်ဆိုဓာတ် body တွေကောက်သွားပြီဆိုရင်နောက်ကနေလိုက်လူဆိုပက်ပြီးရခဏနာကြုံတယ်အဲကမ်မာဆိုလည်းအဲ့တိုင်းပဲဒီကမ်မာအရှိန်နေပဲစကားတွေလာပြီးလမ်းကျောင်းနာနီးနေဆိုကျွန်တော်လည်းကြောမလုံဘောကုရတာဆိုရင်လေကမ်မာတာထိုင်နေပြောတာအဲဘယ်ချိန်ဝင်ဖမ်းမလဲဆိုတာမသိရအောင်တွေဆိုတစ်ခါကြရင်အမိုက်ပုံနေနာတော့ဖွက်ထားရတာရှိတယ်လူနာတွေဆိုလည်းဘလောက်နာနာသူတို့တောင်းပန်ထားရအတန်ရိုင်းမထွက်ပါနဲ့အနေနဲ့များလို့ပါကျွန်တော်တို့အဲ့လိုမျိုးပေါ့နော်အမျိုးမျိုးတော့ရှိရခက်ခဲရတော့ပြီးတော့အဓိကကနေကင်းဘက်ကတော့တိတ်ပြီးတော့ဟိုမှာဖြစ်တော့ညဘက်ပေါ့ညဘက်ဆိုရင်ကျွန်တော်တို့ဆိုရင်အရန်ခံပြင်းတယ်ဟိုဘယ်နေရာမှာတော့လူနာထွက်နေပြီပင်နာပြစ်ထားတယ်လူနာရှိတယ်တတင်းနေတောက်လျှောက်ရောက်တဲ့ဖုန်းနေလာတယ်ဒါပေမဲ့ကျွန်တော်တို့ဘူးမှတွားကောက်ဖို့ကအဆင်မပြေဘူးဖြစ်နေတာညဆိုတော့ပိုဆိုးတယ်ထွက်ရင်လည်းထင်းနေတာ ambulance car ရအဲပြီးတော့ကျတော့ညဆိုရင်ည၈နာရီမှာရှယ်လွန်နေဆိုတော့ထွက်လို့ရလည်းမရညဆိုထွက်ရင်လည်းပြစ်တာဆိုတော့လူနာကို တရင်ကြပြီးတော့တော့မကောက်နိုင်ဘူးပေါ့လေအရန်ကြီးဟွာဖြစ်တယ်အဲအရင်ရက်တရားဆိုရင်ဟိုရပိုင်းတော်တော်လေးဆိုးရတယ်အမ်ဘူလန့်စီဖမ်းတာကိုနှက်စီးလောက်စလိုက်မိတူတူဖြစ်တော့တော်တော်များများအဲအတင်းဖွဲ့တွေကမထွက်ရဲဘူးဖြစ်သွားတယ်ဖြစ်တော့ကြလူနာတွေပေါ့တော်တော်ကြီးဒုက္ခရောက်တယ်အဓိကအဲကျွန်တော်တို့အခက်အခဲကြုံလာတယ်လူနာကောက်ဖို့ရယ်ပြီးတော့လူနာတွေအချိန်မီကုသမှုမရတဲ့အတွက်ကြောင့်တွေးထွက်လုံပြီးမတည်တင်မဲတည်ရတာပေါ့အဲ့လိုမျိုးလေ
စစ်အာဏာသိမ်းပြီးနောက်ပိုင်းတပ်တွေရဲ့ပြစ်ခတ်မှုကြောင့်ကြီထီးတဲ့လူနာတွေအပါအဝင်လူနာပေါင်း90ထက်မနည်းကိုသူကုသပေးခဲ့ရပါတယ်လူနာကိုမြင်းနေရပေမဲ့ကုသပေးလို့မရတဲ့အခြေအနေတွေကြုံခဲ့ရတာကလည်းဆရာဝန်တယောက်အနေနဲ့ခန်းစားရတယ်လို့အခုလိုပြောပြပါတယ
်ကျွန်တော်တို့ဆိုရင်ကျွန်တော်တို့နားလေးမှာကြားနေလမ်းကတိတ်တော့မချအောင်၃လေးလမ်းတော့မှလူနာရှိနေတာဒါပေမဲ့ထွက်လို့ရလားဆိုထွက်လို့မရအောင်ပဏ္ဏာတိရဲဆိုပုံတွေတင်းနေတာတက်လာတယ်ညင်းနေတာလူနာတစ်ခါရရင်လူနာလူလိမ့်နေပုံတွေပေါ့နော်အဲ့လိုမျိုးမြင်ရတော့ကောက်လို့ရလည်းမရအဲ့လိုမျိုးဖြစ်နေဆိုတကယ်အရန်ခံပြင်းတယ်ဘာမှလုံလို့မရအောင်ဖြစ်နိုင်တော့အုံမျိုးပေါ့ဒီစစ်ဖြစ်နေတော့မှဒီလူနာတင်ကားတို့စေးယုံတို့ကြောင်းတို့ဘာလို့ဆိုတာပြက်ခုံးမရှိလေအဲအ ਨੇ ဆုံးတော့အဲ့လိုမျိုးပေါ့ဒီလူနာဆိုရင်တော့မဖြစ်စေချင်ဘူးတကယ်တော့သူတို့လူနာကိုသူတို့ကောက်သွားတယ်ရည်လည်းရှိတယ်ကောက်သွားရင်လည်းအချိန်မီစေကူတော်မူတော့နော်လူအခွန်ရေးပေါ့အဲ့ဒါဒီအပြေးဝါရစီခြင်းလေတခါရင်နေခင်းပတ်ဆိုရှိရလူနာတွေကောက်သွားတယ်ကျွန်တော်တို့တိလိုက်တယ်ကောက်သွားပြီးအဲကားပေါ်မှာတိုင်းပဲပြစ်တင်ထားတယ်ပြီးတော့တို့ထွက်မှလူနာလူနာကြီးကကားပေါ်မှာတွေးထွက်လုံနေတယ်ကျွန်တော်တို့လည်းတိနေဘာမှလုပ်လို့မရအဲ့မျိုးဆိုရင်အရန်ခံပြင်းတယ်ဟိုအကုန်ဘယ်လိုခေါ်မလဲခုဒီ on ground မှာကုရရင်လည်းပစ္စည်းကလည်းဟိုလက်ထဲမှာပေါ့အရေးပေါ်ကုရတာဆိုတော့ပစ္စည်းမစုံနေနဲ့လည်းကုရတယ်ကုရင်လည်းနောက်ကျောလုံလာဆိုတော့လည်းမလုံကျွန်တော်တို့တို့လည်းအတက်နေရအမြင်နဲ့ရှိရဟုတ်ပဲချင်းဝင်ဖမ်းမလဲဆိုတာလည်းမသိရအဲ့လိုမျိုးပေါ့နော်လူနာကိုအတိအကျတော့လူနာကိုစိတ်ကူတော်မူကောင်းကောင်းနှိခံယူစေချင်တာ
အန်ဒီရဲ့ဂျားကနေလူနာတွေကိုကုသပေးနေတဲ့ဆရာဝန်တယောက်ကသူ့ရဲ့အတွေ့အကြုံကိုပြောပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဆိုင်ရာအဆောက်အအုံတွေကိုအကာအကွယ်ပေးဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကုလသမဂ္ဂအဖွဲ့ကမေလ5ရက်နေ့ကပဲတောင်းဆိုခဲ့ပါတယ်စစ်အာဏာသိမ်းခဲ့တဲ့ February လအစောပိုင်းတည်းကစလို့ကျန်းမာရေးဆိုင်ရာအဆောက်အဦးတွေလူနာတင်ရင်တွေကျန်းမာရေးဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခံရမှုပေါင်း158ခုရှိခဲ့တယ်လို့သိထားကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်သေဆုံးသူ11ယောက်နဲ့ထိခိုက်ဒဏ်ရာရသူ52ယောက်ရှိတယ်လို့လည်းပြောထားပါတယ်ရှင်။ကျွန်မဆွေမြတ်ပါ။